မြန်မာနိုင်ငံကဒီဂလီဆိုင်ကလုန်းမုန်တိုင်းတန်တဲ့လူမှုကိုအကူအညီပေးဖို့နိုင်ငံတကာကအကူအညီပေးလှုပ်သား1500ကျော်အထိကိုမြန်မာအစိုးရကပြည်ဝင်ခွင့်ဗီဇာတွေထုတ်ပေးခဲ့ပြီးဖြစ်တယ်လို့ဒီကနေ့ထုတ်တဲ့မြန်မာအစိုးရအာဘော်သတင်းစာတွေကိုကိုးကားပြီး AP သတင်းတပုတ်မှရေးသားဖော်ပြထားပါတယ်။ဒီလှုပ်သားတွေကတဝက်ဟာကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာလှုပ်ဆောင်ကြသူတွေဖြစ်တယ်လို့လည်းသတင်းကဆိုပါတယ်။ပြီးခဲ့တဲ့မေလ2ရက်နဲ့3ရက်နေ့တွေမှာနာဂစ်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်အကူအညီပေးကျင်ကြတဲ့နိုင်ငံတကာကလှုပ်သားတွေကိုမြန်မာစစ်အစိုးရကပြည်ဝင်ခွင့်မပေးခဲ့တဲ့အတွက်အစောပိုင်းမှာအဝေးပန်ခံခဲ့ရပါတယ်။ဒီမုန်တိုင်းတန်ကြောင့်လူပေါင်း3,300ကျော်သေဆုံးဒါမှမဟုတ်ပျောက်ဆုံးနေရဆဲရှိပါတယ်။မေလနောက်ပိုင်းမှာကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်းနဲ့မြန်မာအစိုးရခေါင်းဆောင်တို့တွေ့ဆုံခဲ့ပြီးတဲ့နောက်နိုင်ငံတကာကအကူအညီပေးလှုပ်သားတွေကိုအေယာဝတီမြို့ဝကျွန်းပေါ်ဒေသစီသွားခွင့်ပြုဖို့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေကသဘောတူခဲ့ပါတယ်။ဒါပေမဲ့ဒီလှုပ်သားတွေလွတ်လွတ်လပ်လပ်သွားလာလုတ်ကင်နိုင်ခွင့်တွေအပေါ်မှာတော့အကန့်အသတ်တွေလှုပ်ထားခဲ့ပါတယ်။